အမေရိကန်ပြည်ထောင်စုမြောက်တိုင်းဒေသတိုက်စာချုပ်အဖွဲ့နေတိုးတို့နဲ့ထိတွေ့ဆက်ဆံတဲ့လုပ်ငန်းတွေမှာတာဝန်ယူထားတဲ့ပါကစ္စတန်လွှတ်တော်ရေးရာကော်မတီတရက်ကအမေရိကန်ရဲ့မောင်းနှင်မဲ့အဝေးထိန်ဒုံးလေယာဉ်တွေနဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့နဲ့နေတိုးကနေဆက်ဖြတ်ကျော်တိုက်ခိုက်မှုကြောင့်ပါကစ္စတန်တပ်ဖွဲ့ဝင်24ယောက်မိနစ်တုံးကသေခဲ့ရတဲ့အဖြစ်အတွက်အမေရိကန်ကတောင်းပန်မှုအတွက်တောင်းဆိုလိုက်ပါတယ်။ပါကစ္စတန်လွှတ်တော်နှစ်ရက်ပူးတွဲအစည်းအဝေးအင်္ဂါနေ့ကကျင်းပခြင်းမှာကော်မတီရဲ့ဥက္ကဋ္ဌမီယန်ရာဇာရဘန်နီကကြေညာချက်ကိုဖတ်ပြခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့လိုရက်တွေကိုပြန်လည်သုံးသပ်သွားဖို့နဲ့ပါကစ္စတန်နိုင်ငံထဲမှာမောင်းနှင်မဲ့လေယာဉ်တွေနဲ့တိုက်ခိုက်မှုတွေကိုရပ်တန့်ဖို့လဲကြေညာချက်မှာတောင်းဆိုသွားပါတယ်။အဝေးထိန်ဒုံးလေယာဉ်တွေနဲ့တိုက်ခိုက်မှုတွေကြောင့်တမိုးရှိတဲ့အသက်အိုးအိမ်တွေဆုံးရှုံးရသလိုဒေသခံလူထုကိုအဆွေးအော်စိတ်ဓာတ်တွေဖြစ်စေပြီးအချမ်းဖက်ဝါဒနဲ့အမေရိကန်စန့်ကျင်စိတ်ဓာတ်တွေကြီးထွားစေတာကြောင့်အကျိုးမရှိဘူးလို့လဲပါကစ္စတန်ကော်မတီဥက္ကဋ္ဌကပြောဆိုသွားခဲ့တာပါ။အမေရိကန်ထက်လွတ်တော်မတ်ဂျိုးလာဗန်မန်ကတော့ဒုံးလေယာဉ်တွေနဲ့တိုက်ခိုက်မှုတွေဟာအမေရိကန်လုံခြုံရေးအတွက်အရေးကြီးတာမို့ရတံမှုမသိဘူးလို့ပြောဆိုလိုက်တယ်လို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်ပါတီအထက်လွှတ်တော်အမတ်ဒိုင်ယန်ဖန်စတန်ကလည်းအချမ်းဖက်ဝါဒီနဲ့ဆွေးရောက်သမားတွေကိုအမြင့်ဖြစ်ဖို့ပါကစ္စတန်ကအပြင်းထန်ကြိုးပမ်းတာမျိုးမရှိတာကြောင့်ဒီနည်းစနစ်ကိုအသုံးပြုဖို့လိုအပ်နေတယ်လို့ဆိုပြီးတုံ့ပြန်ပြောဆိုခဲ့ကြပါတယ်